2024ခုနှစ်ဥရောပဖလားယူရို2024ဘောလုံးပြိုင်ပွဲရဲ့အုပ်စုကမှာအေရှင်ဂျာမနီတင်းဟာဟန်ဂရီကို2-0ပြတ်နဲ့အနိုင်ရပြီးရှုံးထွက်အဆင့်ကိုပထမဆုံးတက်ရောက်ခွင့်ရသွားပါတယ်။အေရှင်ပရိသတ်ရှင်မှာဂျာမနီကခြေစွမ်းပြနိုင်ခဲ့ပြီးဟန်ဂရီရဲ့ဂိုးပေါက်ကိုအကြိမ်ကြိမ်ချင်းချောက်နိုင်ခဲ့ကဂျမောမျိုးစီရလာနဲ့အီကယ်ဂူဒိုတန်တို့ရဲ့ဝင်းဂိုးတွေနဲ့အနိုင်ရခဲ့တာပါ။ဂျာမနီဟာအုပ်စုအဖွဲ့ပွဲတုန်းကစကော့တလန်ကို5-2နဲ့နိုင်ရထားပြီးဖြစ်လို့2ပွဲနိုင်6မှတ်နဲ့အုပ်စုနောက်ဆုံးပွဲမတိုင်ခင်နောက်တစ်ဆင့်တက်လှမ်းနိုင်ခဲ့တာပါ။ဂျာမနီကလာမယ့်တနင်္ဂနွေနေ့မှာတော့ဆွစ်ဇာလန်နဲ့အုပ်စုလက်ချံနောက်ဆုံးပွဲကိုကစားမှာဖြစ်ပြီးတော့အဲ့ဒီမှာအနည်းဆုံးတရေကျုံနဲ့အုပ်စုဘုအဖြစ်ရပ်တည်နိုင်မှာလည်းဖြစ်ပါတယ်။ဒီနေ့ချက်တာဘရင်းနေ့မှာတော့အုပ်စုခမှာလက်ရှိချန်ပီယံအီတလီသင်းနဲ့ချန်ပီယံဟောင်းစပိန်တို့ထိတ်တိုက်တွေ့မှာဖြစ်သလိုအုပ်စုကငယ်မှာလည်းနံပါတ်ကြီးအင်္ဂလန်သင်းဟာဒိမတ်နဲ့ဒုတိယမြောက်အုပ်စုပွဲကစားဖို့ရှိနေပါတယ်။အီတလီ၊စပိန်နဲ့အင်္ဂလန်တို့နဲ့ဟာအုပ်စုအဖွဲ့ပွဲစဉ်တွေမှာနိုင်ပွဲအသီးသီးရခဲ့ကြလို့ရမှတ်3မှတ်စီရထားတာလည်းဖြစ်ပါတယ်။ Euro 2024ဘောလုံးပြိုင်ပွဲတွေကိုတော့ဇွန်လ14ရက်ကနေဇူလိုင်14ရက်နေ့ထိဂျာမနီနိုင်ငံကအေရှင်ဖြစ်လက်ခံကျင်းပနေတာဖြစ်ပြီးဥရောပတိုက်က24နိုင်ငံကမြို့သားဘောလုံးအသင်းတွေရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ။